စစ်အာဏာသိမ်းတဲ့လောက်ရောက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေသာမကနေရအတော်များများမှာပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုမှာလူငယ်ရွယ်ရဲ့အသံတွေမျှော်မှန်းချက်တွေကိုလည်းပိုကြားလာရပါတယ်။ဆန္ဒပြပွဲတွေအဓိကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့ကိုရဲသေးဟာကတော့ဒီအချိန်ဟာနာခတ်အတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းရမယ့်အချိန်လို့ပြောပါတယ်
။ဒီချိန်မှာကျွန်တော်တို့ကိုယ်တော်ရုံးထားမှရမှာဖြစ်တယ်ကျွန်တော်တို့ကိုယ်တိုင်ခုချိန်မှာကျွန်တော်တို့အလုပ်မသွားဘူးကျွန်တော်တို့အစိုးရဝန်ထမ်းတွေ CD ရန်ကိုကျွန်တော်တို့ဝင်ရတဲ့အနေနဲ့ကျွန်တော်တို့ public ကဝန်ထမ်းတွေကိုယ်တိုင်ကအလုပ်မလုပ်တော့ဘဲနဲ့ထွက်လာတာ။အဝင်ရပြည့်ရသဘောမျိုးပါပဲ။ဒီချိန်မှာကျွန်တော်တို့လူငယ်တွေမရှိလို့ရင်ဒီချိန်မှာရှိမှာနောက်တစ်ချိန်လုံးဝမရှိတော့ဒီချိန်မှာမရှိလို့ရင်ကျွန်တော်တို့အသက်လုံးကျွန်းခံရလိမ့်မယ်နောက်တစ်ချိန်
နိုဝင်ဘာ6ရက်ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရတက်ဖွဲ့စည်းရမယ့်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူထုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွမှုတွေပေါ်ပေါက်နေရပါရန်ကုန်မြို့ဆန္ဒပြပွဲကကျောင်းသူတို့ကလည်းစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်မဲ့မှာစိုးရိမ်ပြီးပူးပေါင်းပါဝင်လာတာလို့ပြောပါတယ်ဆန္ဒပြပွဲမှာလူငယ်တွေရဲ့ပါဝင်မှုတွေအားကောင်းလာတဲ့အပေါ်မှာလည်းကြေညာမိရလို့လူငယ်လှုပ်ရှားသူနောက်တူဖြစ်တဲ့ကိုတီဟာကိုကိုကပြောပါတယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံဝန်ထမ်းတွေအပါအဝင်အမှုနည်းနဲ့အာဏာဖီဆန်ဖို့ဆန္ဒပြကန့်ကွက်ဖို့တိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲမှာတော့တက်ကြွလှုပ်ရှားသူတွေသာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလို့သမားတွေလည်းပါဝင်လာကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။